မန်ဒေါ်နယ်ထရန့်ရဲ့ညီအစ်သက်82နှစ်ရှိစီးပွားရေးလုပ်ငန်းရှင်ရောဘတ်ထရမ့်ဟာမနေ့စနေနေ့ညပိုင်းကနယူးယောက်မြို့ကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။အတော်နာမကျန်းဖြစ်နေတဲ့သူညီဆေးရုံတဲ့ဆေးကုသမှုခံယူနေရကိုတောက်ကြနေတုန်းကတမရထရမ့်သွားပြီးတော့ကြည့်ခဲ့တယ်လို့အင်ဂျီရိုတောင်းရင်ရှိသူတွေကပြောပါတယ်။သူညီဖြစ်သူကွယ်လွန်သွားတဲ့အပေါ်မှာဝန်ထမ်းကြီးကြောင့်နဲ့သူ့ကိုအမြဲအမှတ်ရနေမှာဖြစ်ကြောင်းတမရထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုကွယ်လွန်သူရောဘတ်ထရမ့်ဟာအသက်84နှစ်ရှိနေပြီဖြစ်တဲ့တမရထရမ့်နဲ့အနီးဆက်ဆုံးရှိတဲ့ညီအငယ်ဆုံးလည်းဖြစ်ပါတယ်။ဒီလာထဲမှာပဲသူဟာနာမကျန်းတာကြောင့်အရေးပေါ်စီကူတာမှုရရှိခံယူနေခဲ့ရတာပါ။ရောဘတ်ထရမ့်ဟာအစောပိုင်းကကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ကိုင်ခဲ့ပြီးတော့နောက်ပိုင်းမှာမိသားစုစီးပွားရေးလုပ်ငန်းတွေမှာပါဝင်လာတာဖြစ်ပြီးတမရထရမ့်ပိုင်စီးပွားရေးလုပ်ငန်းတွေမှာထိတ်တဲအင်ချန်နီအလို့အမှုဆောင်တူဖြစ်စီမံအုပ်ချုပ်ခဲ့ပါတယ်။အင်ချန်နီလုပ်ငန်းရှင်ကြီးဖရက်ထရမ့်ရဲ့သားဖြစ်သူရောဘတ်ထရမ့်ကို1948ခုနှစ်မှာမွေးဖွားခဲ့ပြီးသူမှာတမရထရမ့်အပါအဝင်မွေးခြင်း၅ရောက်ရှိပါတယ်။အကိုဖြစ်သူထရမ့်ကိုရန်နုံပြေးထောက်ခံသူရောဘတ်ထရမ့်ဟာနောက်ပိုင်းနှစ်တွေမှာအငြင်းစားဖြစ်နေနယူးယောက်မြို့ဟတ်ဆန်ဗယ်လီမှာအခြေချနေထိုင်ခဲ့ပေမယ့်သူဟာထရမ့်အစိုးရကိုထောက်ခံသူဖြစ်ကြောင်း2016ခုနှစ်တုန်းကနယူးယောက်ဖို့စ်သတင်းစာနဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှပြောကြားခဲ့ပါတယ်ရှင်။